ရခိုင်ပြည်နယ်မှာလူနည်းစုဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းနဲ့ရခိုင်ပြည်နယ်မှာလက်ရှိကျန်နေတဲ့ရိုဟင်ဂျာ6သိန်းကျော်ဟာလည်းလူမျိုးတုံးတပ်ဖြတ်ခံရမယ့်အန္တရာယ်ကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါရခင်ဗျာ။ဒီအစီရင်ခံစာကိုဂျနီဗာမြို့ရှိကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမနက်ဖြန်တင်ပြမှာဖြစ်ပါတယ်။ဂျနီဗာမြို့ကိုရောက်ရှိနေတဲ့မြမလူ့အခွင့်အရေးကွန်ရက်အမှုဆောင်အရာရှိချုပ်ဦးကျော်ဝင်းကို RFA ကဆက်သွယ်ခဲ့ပါတယ်ခင်ဗျာ
။ဒီကတော့တင်မဲ့ဟာဒီစစ်တပ်ကကျူးလွန်ထားတဲ့ဒီရာဇဝတ်မှုတွေဒီ area ကိုသူက genocide လို့ခေါ်တယ်။နောက်ဒီ genocide ကျူးလွန်ထားတဲ့တအူးချင်းစီပေါ့နော်နိုင်ငံတကာဥပဒေအရတအူးချင်းစီကိုအရေးယူဖို့ဒါအဲ့လိုအရေးယူချက်မှာဟိုဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကနေစပြီးတော့ဒီတာဝန်ရှိတဲ့တပ်မတော်ရရှိအားလုံးပေါ့နော်အရေးယူဖို့အတွက်နိုင်ငံတကာခေါ်ယုံတင်မဲ့ကိစ္စတွေဒါတွေသူအတင်ကြမှာဖြစ်တယ်ဒီပါလို့ရှိရင်သူစီရနေပြီးတော့ဆက်ပြီးတော့ဒါကိုသူရဲ့သူတို့ခြာဖွေတွေ့ရှိချက်တွေနဲ့သူတို့ခြာဖွေတွေ့တာတဲ့အထောက်အထားတွေကိုယူပြီးတော့ဆက်ပြီးတော့ဒါကိုတရားစွဲဖို့အတွက်ရှေ့ဆက်မဲ့ဟိုလုပ်တွေကိုလုံးမှာတော့ဒီတာဝန်လွှဲပြောင်းမှုယူမှာတော့ဒီ development ဆိုတဲ့အဖွဲ့ရည်ပြီးတော့သူတို့တောင်းဆက်ပြီးတော့ဆောင်ရွက်သွားမှာပေါ့
။ဦးကျော်ဝင်းကအခုအသစ်ဖွဲ့စည်းလိုက်တဲ့ IIMM Core မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ရဲ့ရှေ့နေချုပ်နီကိုလတ်ကွန်ဂျင်နဲ့ဒီကနေ့သူတွေ့ဆုံခဲ့တယ်လို့လဲ RFA ကပြောပါတယ်
။သူစီကကျွန်တော်သိရတဲ့ဟိုအနေထားကတော့ဒီနိုင်ငံတကာဥပဒေကြီးကတော့တဦးချင်းစီကိုသူဆွဲချက်တင်မှာဖြစ်တဲ့အတွက်သူကလိုအပ်တဲ့ထောက်ထားတွေတက်တီတွေကိုသူကစတင်စုဆောင်းနေပြီပေါ့နော်။ဆိုတော့အဲ့လိုစုဆောင်းတဲ့နေရာမှာတော်တော်များများတက်တီထောက်ထားတွေကတော့သူတို့ကကျူတင်လဲရထားပြီးပြီ။ဆိုတော့တချို့ကိစ္စတွေကတော့သူတို့အတွက်တိတ်ငြိမ်များဆာဆာတက်တီထောက်ထားတွေရှာဖို့လိုလိမ့်မယ်လို့တော့မထင်ဘူး။အော်သူရဲ့သူနဲ့စကားပြောတဲ့သူ့အဘေါ်ကြီးကျွန်တော်ဒီသုံးသပ်ရတာတော့ဟိုသူတို့အနေနဲ့ကဒီနိုင်ငံတကာဥပဒေအရဒီကိမှုတစ်ခုနိုင်ငံတကာနိုင်ငံကျူးလွန်ထားတဲ့ဟာကြီးကိုဒီတိုင်းထွက်လိုက်ရမှကြီးကဒါမဖြစ်နိုင်တဲ့ကိစ္စတစ်ခုပဲဆိုတဲ့ပုံစံမျိုးပေါ့နော်။ဆိုတော့အားရဖို့တော့ကောင်းတယ်ကျွန်တော်တော်တော်လေးအားရမိတယ်ဆိုတဲ့စကားပြောပြီးတဲ့နောက်ပိုင်းမှာသူတို့ရဲ့ကျွန်တော်မြင်တာတော့အဓိကထားမှာကဒီစစ်တပ်ရဲ့အစည်းပိုင်းတွေဆိုတော့ target ကြီးနေဒါပေမဲ့ဒီထဲမှာအရက်ဖက်ကပါလာမလားမပါလာဘူးလားဆိုတော့လည်းပြောရခဲ့တယ်။ဘာလို့လဲဆိုတော့သူကဒီပြည်မှုထဲမှာကျူးလွန်ထားတဲ့လူမန္တမကိုသူကဒီထဲမှာထည့်မှာ
။တမတော်ခေါင်းဆောင်တွေအပြင်တခြားကူညီပံ့ပိုးခဲ့သူတွေကိုလည်းအရေးယူဖို့ရှိတယ်လို့ဦးကျော်ဝင်းကပြောပါရခင်ဗျာ
။စစ်တပ်နဲ့ဆက်လွယ်နေတဲ့ဥပမာခရိုနီတွေရှိတယ်။စစ်တပ်နဲ့ဆက်လွယ်နေတဲ့ဟိုလက်နက်ပွဲစားတွေရှိမယ်။ဒီစစ်တပ်နဲ့ဆက်လွယ်နေတဲ့ဒီဘဝဖက်ကအပုပ်ကူကြီးရှိနေဒါဒီတော်တော်လေးအရှိရှောက်ဟိုဟာတတ်ပြမထားလာလိမ့်မယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ဒီဖွဲ့စည်းတွေဒီလိုလှုပ်ရှားသွားတဲ့ဟာတွေကိုငွေကြေးထောက်ပံ့မှုဆိုတာလိုလို့အပ်တယ်လေ။ဒီရခိုင်ပြည်ဒေသတွေမှာလှုပ်ရှားနေတဲ့ဒီဟိုရိုဟင်ဂျာမုန်တီးရေးကိစ္စတွေပြောမလား။ဟောဒီတိုင်းသားတည်တဲ့ဒေသတွေမှာလှုပ်ရှားသွားတဲ့အလုပ်တွေမှာပြောမလား။ဆိုတော့တပ်မတော်ရဲ့ခန်းကဏ္ဍကဒိုင်းရိုက်ပါဝင်ပတ်သက်လို့တော်ဝဲပြီးပါဝင်ပတ်သက်တာတွေလည်းရှိတယ်။ဆိုတော့ဒီနှစ်ခုလုံးကိုသူတို့ရေးရမှာ
။ဂျနီဗာမြို့မှာသူတို့လက်ရှိလုပ်ကိုင်နေတာတွေဟာရိုဟင်ဂျာအရေးတဲ့ကျေပြပါတယ်လို့လဲသူကပြောပါတယ
်ဒီမှာပြည်ကကျွန်တော်အုပ်စုတွေရပါသေးတယ်ကျွန်တော်ဒီမှာ race လုံးနေတဲ့ကိစ္စတွေကတော့ကချင်ကိစ္စပါတယ်ရခိုင်နယ်ကိစ္စပါတယ်နောက်ရခိုင်ပြည်နယ်မှာဒီကျွန်တော်ဒီနေ့တွေ့ခဲ့တဲ့အထဲမှာလည်းကျွန်တော်ဒါလည်းထောက်ပြညီမောင်းထုတ်ခဲ့တယ်ရခိုင်ဒေသမှာရခိုင်တိုင်းသားတွေကိုရဲရဲစက်စက်ဆက်ပြနေတဲ့အားတွေလည်းဟိုနိုင်ငံတကာပို့ပြီးတော့အကြောင်းပေးသင့်တယ်ပေါ့ဆိုတော့ပေါ့နော်ဟိုလက်ရှိနေသားမှာပြည်တွင်းဆက်ဖြစ်နေတယ်ဒီပေါ်မှာကျွန်တော်ဒီအစိုးရရဲ့စစ်တပ်ရဲ့ပြစ်ခတ်မှုတွေနဲ့တိကျနေတာလည်းများနေပြီကချင်ပြည်နယ်ကပြောမှာဆိုဒါတွေလည်းကျွန်တော်တို့ဟိုပြီးပေါင်းထုတ်ပြထားတယ်ပေါ့နော်။နောက်ဒီတစ်ပတ်ထဲမှာပဲဟိုဂျနီဗာမှာတော်တော်များများစီးပွေးတွေလည်းတောက်လျှောက်လာလိမ့်မယ်။ဆိုတော့နောက်ဒီဘက်မှာနောက်ထပ်ဟိုတရားရေးလိုင်းကြောင်းဆိုတာကဒီမှာ ICC တစ်ခုတည်းကိုပဲကျွန်တော်တို့ဒီမှာဒီမှာအပြောများနေတယ်။ဒါပေမဲ့ဒီမှာနောက်ထပ်ဖြစ်နေတဲ့တခြားလိုင်းကြောင်းတွေပေါ့ဒီမှာစပြီးသူတို့ဆွေးနွေးနေကြတယ်။ဆိုတော့တစ်ခုနောက်တစ်ခုဒီမှာပြန်ပြီးတော့ကျွန်တော်တွေ့တာကတော့ဒီ OIC နိုင်ငံတွေဆိုတော့ဒီတခြားနိုင်ငံတွေပါတော်တော်များများဒီခေါ်စိတ်ဝင်စားတာတော့ ICG ဆိုတော့သူတို့စိတ်ဝင်စားကြတယ်ICG ကပါလဲဆိုပြီးတိုင်းပြည်တစ်ခုနဲ့တစ်ခုတရားစွဲတဲ့ကိစ္စလားပေါ့နော်။ဟိုရှင်းပြောလို့ရှိရင်တော့ဗျာဟိုဒီ issue နဲ့ပတ်သက်လာလို့ရှိရင်သူကလိုင်းကြောင်းအားလုံးကိုသူတို့တစ်ခုမှမပြန်သွားမယ်ဆိုတဲ့ဒီထားတော့တုံ့ပြန်လို့ရ
တယ်။ဒါကတော့ဂျနီဗာမြို့ကိုရောက်ရှိနေတဲ့မြမလူ့အခွင့်အရေးကွန်ရက်အမှုဆောင်ယာရှိချုပ်ဦးကျော်ဝင်းကို RFA ဒီကနေ့ဆက်သွယ်မေးမြန်းပြီးကောက်နှုတ်တင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ။